လေးမျိုးနယ်တဲကအင်ဂျီလေးရဝင်းရင်ရှိတဲ့ရေရှင်ရွာဟာ2022ဇန်နဝါရီလမှာရွာလုံးကျွမီးရှို့ခံရပြီးနောက်ပိုင်းတောတောင်ထဲမှာစစ်ဘေးရှောင်နေကြတာတစ်နှစ်လောက်ရှိနေကြပါပြီ။စစ်ဘေးရှောင်တွေဟာလက်ရှိမှာတောက်သုံးရေမလုံမလောက်ဖြစ်နေပြီးတောင်ပေါ်ကရေကိုပိုက်တွေနဲ့ခက်ခက်ခဲခဲတွေ့ယူနေရတယ်လို့စစ်ရှောင်တွေရဲ့ရေအခက်အခဲကိုကူညီပေးနေတဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ဦးမောင်စိုးကအခုလိုပြောပါတယ်
။စစ်ဆေးကတော့ဒီဟာမဟုတ်ချရကြတော့ဟိုကျွန်တော်တို့ဒီအဖေတဲ့မြောင်းမီရနေမှာအဲဒီမြောင်းမီရနေမှာကျွန်တော်တို့အမနီပြည်ကမှကျွန်တော်တို့ရေတုံးဆွဲရတယ်ဗျ။အခုကျတော့ကျွန်တော်တို့အဲဒီမြောင်းရေရတဲ့မိုးတော့မဟုတ်တဲ့အခါကျရေကမရှိတဲ့အခါကျတော့အဲဒီမှာကျွန်းသွားတွေအတွက်ရောယူတွေအတွက်တော်တော်လေးဗျ။အခုကကျွန်တော်တို့ရေတုံးဆွဲတာတော့ကျွန်တော်တို့ဒီရေရှင်နဲ့နှစ်မိုင်လောက်กว่าတဲ့နေရာနေမှာကျွန်တော်စီပိဆိုင်ရှောင်နေပြီကိုကျွန်တော်တို့ကဟိုဘောပိုက်လူရှင်နေကြမှာပိုက်လူခိုင်းမှာကျွန်တော်တို့ကအဲ့လိုပဲပိုက်နဲ့ဆွဲပေးရတယ်ဗျအဲ့ဒါမှာပိုက်ကျွန်တော်တို့မှာလိုအပ်ချက်ရှိတာဗျအဲအခုလိုပဲကျွန်တော်တို့ရေပိုက်လေးတွေကကျွန်တော်တို့အဲ့လိုပဲလူခိုင်းတဲ့အခါမလောက်မငါဖြစ်တဲ့အခါကျတချို့နေရာလေးမှာဟိုတော်တော်လေးလူပြတ်နေတာဒီလားနေရာကိုချိုးရတယ်ဗျ
တောက်သုံးရင်ရှားပါပြက်လက်တာကြောင့်ကလေးငယ်တွေမှာဝမ်းလျှောဝမ်းပြက်ဖြစ်တာတွေရှိပြီးဆောင်းရည်အေးဒဏ်ကြောင့်ဖျားနာရတာတွေလည်းရှိကြတယ်လို့ဦးမောင်စိုးကပြောပါတယ်လက်ရှိမှာဆစ်ဆောင်တွေအတွက်ဆေးဝါးတွေလည်းလုံးဝပြက်လက်နေပြီဖြစ်တယ်လို့ဦးမောင်စိုးကပြောပြပါတယ်
ကျွန်တော်တို့ခက်ခဲတာတော့ဒီကလေးဝမ်းပြက်ဝမ်းလျှောဖြစ်တာလေးတွေလူကြီးတွေဒီဟိုတက်ချပါတာလိုက်တာမျိုးကိုဖြားတာတို့ဖြားတာလေးဆိုတော့ကျွန်တော်တို့ကတော့ရေပိုက်နဲ့ကျွန်တော်ကတော့ဒီဆေးဝါးပစ္စည်းပဲကျွန်တော်ကတော့အဓိကလိုပါလေပြမရဲ့တော့လောပြန်တော့ကျွန်တော်ဒီမှာကျွန်တော်ရင်းမှာတော့ဟိုပေါ့အမေရိကန်လေးဒီမှာတော့ဆေးကိုလုံးလုံးမရှိတော့တာကျွန်တော်တို့ဒီတွေးတွေးရောကတွေးချဆေးလေးတွေအစာကိုတောင်းမရပဲဖြစ်နေတယ်ကျွန်တော်ကဒီနေ့မနေ့ဆာမအေးဆေးကဝသွားရမှာအမေရိကန်ဒီသွားခဲ့တယ်ဗျာ
ရေရှင်ရွာဟာစစ်ကောင်စီတပ်တွေက2021ခုနှစ်ဇန်နဝါရီလောက်ကတကြိမ်2022ဇန်နဝါရီလမှာတကြိမ်မီးရှို့ခံခဲ့ရပြီးတရွာလုံးမီးလောင်ကျွမ်းခဲ့တာကြောင့်တောထဲမှာစစ်ဘေးရှောင်နေကြရတာအခုဆိုရင်တစ်နှစ်ခွဲတိတိရှိနေပြီဖြစ်တယ်လို့ဒေသခံတွေကပြောပြပါတယ်။ရေရှင်ကြေးရွာရဲ့ပတ်ပတ်လည်မှာစစ်ကောင်စီတပ်စခန်းနဲ့ပြည်စော်သည့်တပ်ဖွဲ့စည်းထားတဲ့ကြေးရွာတွေရှိနေပြီးရွာထဲပြန်ဝင်သူတွေကိုဖမ်းဆီးစစ်ဆေးတာတွေလုပ်တာကြောင့်ဒေသခံတွေရွာထဲကိုပြန်ဝင်နိုင်ကြတာဖြစ်တယ်လို့စစ်ရှောင်တွေကိုကူညီပေးနေသူကပြောပါတယ်။
ဆက်တော့ဒီဘက်ကကျွန်တော်ရင်းတဲ့ကကျွန်တော်ရင်းရှင်တော့ဒီနောက်ထပ်မှာဆိုရင်ချန်ပါနဲ့ကျွန်တော်ဖြစ်ဖြစ်နေတယ်ဟန်တာဘီကိုကျွန်တော်တို့ကွာလို့ရောက်ခရရလို့အဲအင်ဂျွန်တို့ကြောက်ကြောက်တို့အားလုံးကကျွန်တော်တို့ပြူစောထီးရွာတွေဖြစ်နေဆက်ကောင်စီနဲ့သူတို့ဟိုပေါင်းဝင်တဲ့နေရာမှာသူတို့အဲ့လိုပြီးနေကြတယ်ဆိုကျွန်တော်တို့အဲ့ဒီနားလေးမှာရွာတော့ကျော်လို့ဆိုကျွန်တော်အဲ့ဂျာနီယာမိခံရတော့ရပြေးလို့မရဘူးသူတို့ကအချင်းချင်းချင်းနဲ့သူတို့အစားပြေရမှာလက်နဲ့ကြည့်တယ်ဘောဝတ်တမီးနဲ့သူတို့ရေရှိတယ်တချို့ကလည်းပဲဆစ်ဆယ်ရီနဲ့သူလည်းအဲဆိုကျွန်တော်တို့ကအဲ2020ခုနှစ်နဲ့ကျွန်တော်6လပိုင်းကလေးကတော့ဒီဆွေးဆောင်ရတယ်ဗျဒီမှာတော့ရှောင်လာလေအခုချိန်ကြီးကတော့ရောအတော်တော်ရွာဖြစ်နေတာပေါ့ဗ
ျရေရှင်ရွာဟာအင်ဂျီ400ဝန်းကျင်နဲ့လူဦးရေ1500နီးပါးရှိပါတယ်ရေရှင်ရွာနီးသူပဲကလေးမျိုးနယ်တွေကအောင်သာရွာကလည်းရွာတွေကိုပြန်ဝင်နိုင်မဲတောထဲမှာဆစ်ဘေးရှောင်နေကြရတာတစ်နှစ်ရှိနေပါပြီရေရှင်ရွာကနေစစ်ဆောင်ပြီးလက်ရှိတောထဲမှာနေထိုင်နေရတဲ့စစ်ဘေးရှောင်အမျိုးသမီးတူကလက်ရှိရေတုံးဆွဲနေရတဲ့အခြေအနေကိုအခုလိုပြောပြပါရစေ။အ
ဲလုံးဝတော့ဆိုရေကအတောင်ဘွားကနေကျွန်တော်ဒီကအများကြီးဆိုတော့တိတ်တရားနဲ့ဟိုတေတေတေဆိုတော့လာတဲ့နေမှာလာတာလေမလုံလောက်တော့ဘူးလေစိတ်နဲ့ဒါဆိုတော့အခုနေလုံးကတော့နည်းနည်းကြီးလာပြည့်တယ်လေတိတ်တရားများတယ်ဆိုတော့ကဲနေကလင်းငါးဘဲကိုလင်းငါးဘဲကိုတကယ်တကယ်အဲ့လိုလေးတွေထားတာကို
ဆောင်ရသည့်အတွင်းမှာတောတောင်နေတဲ့စစ်ပေးရှောင်ရရတဲ့အတွက်အဝိအထည်နဲ့ဆောင်တွေမလုံလောက်ကြတာကြောင့်ဖျားနာတာတွေလည်းရှိနေကြတယ်လို့ဆိုပါတယ်။လက်ရှိမှာစစ်ပေးရှောင်တွေအတွက်တောက်သုံးရေးဆောင်အဝိအထည်တွေနဲ့စေဝါအကူအညီတွေလိုအပ်နေပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်အရေးအတွက်တွေကတနေ့သက်တနေ့ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကြေးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲတာရှိပါတယ်။စကိုင်းတိုင်းအတွင်းအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကြေးရွာတွေရှိတယ်လို့စစ်ကောင်စီကိုလူလာတဲ့ကြေးရွာအချို့လည်းရှိနေပြီးအဲ့ဒီကြေးရွာတွေကိုစစ်ကောင်စီကပြည်သူ့စစ်အဖြစ်လက်နက်တပ်ဆင်ပေးတာတွေလည်းရှိခဲ့ပါတယ်ခင်ဗျာ။